မြန်မာနိုင်ငံမှာကိုဗစ် -19 ထိန်းချုပ်ရေးအတွက်လော့ခ်ဒေါင်းအသွားလာကန့်သတ်မှုချမှတ်လာနိုင်ခြင်းနဲ့လူမှုတိုင်းဝန်အခြေပြုဗိုင်းရပ်စ်ပြန့်နှံ့ထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုပြောပြပေးပါမယ်။ COVID-19 ထိန်းချုပ်ရေးအစိုးရဘက်ကဆက်ပြီးဆောင်ရွက်ဖို့ရှိတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကအင်္ဂါနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။
ဒါကြောင့်တနင်္ဂနွေအကျိုးလိုအပ်ရအချို့သောနေရာတွေမှာအသွားအလာကန့်သတ်ခြင်းအစီအစဉ် community quarantine ကဲ့သို့ကန့်သတ်မှုများကိုဆောင်ရွက်ကောင်းဆောင်ရွက်မှာဖြစ်ပါတယ်။ဒီလိုဆောင်ရွက်ရန်ရှိနေတဲ့စာနာရိတ်ခါဆေးဝါးစတာတွေမပြတ်လတ်စေရေးတည်ငြိမ်အေးချမ်းရေးတို့ကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတတဲ့ဦးစီးတဲ့ committee ကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။ community quarantineဆောင်ရွက်ရန်ရှိရင်လည်းစောနိုင်သမျှစောစောကြိုတင်ပြီးတော့အတည်ပြုပါမယ်
။ရှမ်းပြည်နယ်အတွင်းပထမဆုံး COVID-19 အတည်ပြုလူနာတွေ့ရှိကုသမှုပေးခဲ့ရတဲ့ကြောင်မဲခရိုင်ဆေးရုံကဆေးရုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကတော့ COVID-19 လူနာတွေကိုဘလို့ဆောင်ရွက်ပေးနေလဲဆိုတာကိုအခုလိုပြောပါတယ
်။ပြည်နယ်တိုင်းနေမှာကျွန်တော်တို့ကဒီ COVID-19 positive လူနာရှိလာမယ်ဆိုရင်ဒေဆေးရုံမှာကုမလေးဆိုပြီးတော့သတ်မှတ်ထားရှိပါတယ်။အဲ့တော့ကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင်လာရှုစေယုံ၊ရှမ်းပြည်နယ်တောင်ပိုင်းမှာဆိုတောင်ကြီးစေယုံ၊ရှမ်းပြည်နယ်ရှေ့ပိုင်းမှာဆိုရင်ကျိုင်းလုံစေယုံအဲ့လိုသတ်မှတ်ထားရှိပါတယ်။အဲ့တော့ကျွန်တော်တို့စေယုံနေတဲ့တန်တရာလူနာရောက်လာပြီဆိုရင်ကျွန်တော်တို့ကဒီတန်တရာလူနာကိုဟို COVID-19 ရောဂါရှိမရှိဆိုတာကိုကျွန်တော်တို့ကဒီ NHL ကိုပို့ပြီးရော sample ပို့ပြီးရောကျွန်တော်တို့ဆက်ရှိရပါတယ်။ဒီစီးရဲ့လုံငန်းစဉ်ပြီးရင်ကျွန်တော်တို့အဖြေထွက်လာလို့ positive ဆိုရင်တော့ကျွန်တော်တို့ကဒီပြည်နယ်ဆေးရုံကြီးနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ကလွတ်ပြောင်းပြီးတော့ပြေးရပါလိမ့်ဗျ။ဟုတ်
။တစ်ချိန်တည်းမှာပဲလူမှုအတိုင်းအဝန်အခြေပြုပြီး COVID-19 ကာကွယ်ထိန်းချုပ်ရေးကိုနိုင်ငံတော်မှဆောင်ရွက်နေပါတယ်။ကြောင်မဲမှာလည်းထွေထွေအုပ်ချုပ်ရေးဦးစီးဌာန၊ကျန်းမာရေးဌာနနဲ့ရက်မီရက်ဖတွေပူးပေါင်းပြီးရန်ပုံငွေတရထူထောင်အလှူငွေတွေလက်ခံနေပါတယ်။COVID-19 လူနာကိုကျန်းမာရေးဆောင်ရှောက်မှုအခမဲ့ဆောင်ရွက်ပေးသလိုနောက်ထပ်ဆောင်ရွက်နေတာတွေကိုလည်းခရိုင်စည်းရုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါတယ်
။ကျွန်တော်တို့ခုကြောင်မဲမှာဆိုရင်ကျွန်တော်တို့ကဒီအာထက1ရဲ့အာထက3ရဲ့နောက်မိုးလုံးလေးလိုအာသာခံမကြီးရဲ့မှာကျွန်တော်တို့ကဒီဟိုနိုင်ပြည်ရောပြန်နိုင်ငံရောပြန်လာတဲ့လူပုဂ္ဂိုလ်150လောက်ကိုကျွန်တော်တို့ကဒီအသွားလာကန့်သတ်တဲ့နည်းနဲ့ကျွန်တော် facility community based facility quarantine ဆိုတဲ့အစီအစဉ်လုပ်နေပါတယ်။အဲဒီလူတွေအားလုံးရဲ့နေရေးထိုင်ရေးစားရေးတောင်ရေးအကုန်လုံးကိုကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်နေပါတယ်ခင်ဗျ။ဒီအလှူခံတဲ့ပတ်စံတွေကလည်းဒီခုဆောင်ရွက်နေတဲ့နိုင်ငံသားအပြင်150လောက်ကိုနေရေးထိုင်ရေးကိစ္စတွေမှာကျွန်တော်တို့အသုံးပြုပါတယ်ခင်ဗျ။
ရန်ကုန်မှာအင်္ဂါနေ့တုန်းက COVID-19 ကူးစက်ခံဖြစ်တဦးထက်မှအတည်ပြုလိုက်တာကြောင့်ဗိုင်းရပ်စ်လူနာ15ဦးရှိပြီးအင်္ဂါနေ့မှာပဲတဦးသေဆုံးခဲ့ရပါတယ်။ကူးစက်ခံလူနာတွေထဲကအထူးကျက်မှတ်ကုသပေးနေရသူတဦးလည်းရှိပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေထဲကအများစုကတော့ရန်ကုန်မှာဖြစ်ပြီးမန္တလေး၊နေပြည်တော်၊ချင်းပြည်နယ်၊ဒီတိန်နဲ့ရှမ်းပြည်နယ်ကြောင်မဲကလူနာကိုတော့အင်္ဂါနေ့မှာပဲလာရှို့ကိုလွှဲပြောင်းပေးလိုက်ပြီဖြစ်ပါတယ်။ကျမသင်္ကီထိုက်ပါရှင်။ဝါရှင်တန် DC ကနေဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါ။